အမေရိကန်သမ္မတအင်ဂျူရာမာမနေ့ဗုဒ္ဓနေ့ကအခြေခံစောက်အောင်စီမံကိန်းတွေနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်ဆက်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အစီအစဉ်ထားတဲ့အစည်းအဝေးစပြီး၃မိနစ်အကြာမှာပဲသမ္မတဒေါ်နယ်ထရမ့်ကအစည်းအဝေးခံမှာကနေပြီးတော့ထွက်ခွာသွားခဲ့ပါတယ်သမ္မတထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်တဲ့ကိစ္စကိုကွန်ဂရက်ကဆက်လက်စစ်ဆင်နေတဲ့အပေါ်မကြင်မနက်ဖြစ်ပုံရလို့ဒီလိုအစည်းအဝေးကထွက်ခွာသွားတာဖြစ်တဲ့အကြောင်း VOA သတင်းတောက် Jeff Custer ကသတင်းပေးပို့ထားပါတယ်။ကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြမှာပါရှင်
။ Democratic Party ခေါင်းဆောင်နှစ်ဦးနဲ့သမ္မတတို့အကြား Imperial မှာမနေ့ကတည်းကကဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးဟာပြီးခဲ့တဲ့လက Democratic တွေနဲ့သမ္မတအကြားကောင်းကောင်းမွန်မွန်ဆွေးနွေးနိုင်မှုရခဲ့တဲ့ဒေါ်လာ1 trillion တန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းဆိုင်ရာအစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုပါ။ဒါပေမဲ့ဒီဗုဒ္ဓဟူးနေ့အစည်းအဝေးမကျင်းပခင်ဒီမိုကရက်တီရဲ့အစည်းအဝေးတစ်ခုအပြီးမှာအောက်လွတ်တော်ဥက္ကဋ္ဌနန်စီပီလိုစီကစုံစမ်းစစ်ဆေးမှုလုပ်နေတဲ့အောက်လွတ်တော်ကကော်မတီတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသတင်းတောက်တွေကဒီလိုပြောပြခဲ့ပါတယ်
။ Would you believe that it's important for to follow the facts?We believe that no one is above the law.
အချက်အလက်တွေသိရဖို့အရေးကြီးတယ်လို့ကျမတို့ယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအပါအဝင်ဘယ်သူမှတရားဥပဒေရဲ့အထက်မှာမရှိရဘူးလို့လည်းယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဟာထိမ့်ချန်ဖုံးကွယ်မှုမှာပါဝင်ပတ်သက်နေတယ်လို့ကျမတို့ကယုံကြည်ထားပါတယ်။ဒါကအောက်လွတ်တော်မှာကျမတို့လုပ်ခဲ့တဲ့အစည်းအဝေးရဲ့သဘောထားပါ
။သမ္မတကိုတရားစွဲမလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမဖြေချခဲ့ပါဘူး။သိမ့်မကြခင်မှာပဲဒီမိုကရက်ခေါင်းဆောင်တွေနဲ့အတူအစည်းအဝေးလုပ်ရမယ့်အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသတင်းလောက်တွေကိုစင်ခေါ်ပြီးသူ့အနေနဲ့သူ့အပေါ်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့မှစိတ်ဆက်ဆွေးနွေးပွဲမလုပ်နိုင်ဘူးလို့ပြောပါတယ
် And instead of walking in happily into a meeting I walk into
ကျွန်တော်အစည်းအဝေးခန်းထဲကိုဝမ်းမနှသာနဲ့ဝင်ရမယ့်အစားကျွန်တော်ကိုထိန်ချန်ဖုံးကွယ်ဓာတ်တွေလုပ်နေတယ်ဆိုပြီးဘူးလေးတွေမဲ့ဆွဆွဲတဲ့လူတွေရဲ့မျက်နှာကိုကြည့်ခဲ့ရတယ်ဗျကျွန်တော်ထင်ကြံဖုံးကွယ်တာလည်းမလုပ်ပါဘူးခင်ဗျားတို့တွေကဒီအကြောင်းတခြားသူတွေထက်ပိုသိကြပါတယ
်ဒီကအောက်လက်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လက်တော်အမတ်အနေစီကောင်းဆောင်ချော့ခ်ရှူမာတို့ကလည်းတခြားသူတွေနဲ့တွေ့ဆုံခဲ့ပြီးအခြေခံအဆောက်အအုံစီမံကိန်းအကြောင်းဆွေးနွေးဖို့ပြင်ဆင်ပြီးသူတို့အင်ဖြူရိုကိုလာခဲ့တာလို့ပြောပါတယ်သမရအနေနဲ့လည်းဒီလိုဆွေးနွေးဖို့ရည်ရွယ်ချက်ရှိဖို့မရဘူးလို့လည်းချက်ရှူမာကပြောပါတယ်
It's clear that this was not a spontaneous move on the president's part. It was planned. When we got in the room,
another guy that was Yukiya ji looked down mirror မဟုတ်ပါဘူး။သူတင်ပြင်းပြင်းမှလောက်တာပါ။ကျွန်တော်အခန်းထဲရောက်တော့ခန်းစည်းတွေပိတ်ထားတယ်။အရှင်းမှာသမ္မတရဲ့ထိုင်ခုံနေရာရှိနေရပဲ။အဲ့နေရာကနေထရပ်ပြီးဘာကြောင့်စီဝေးမကျင်းပဆင်ဘူးလဲဆိုတာကိုသူပြောပြနိုင်ရမှာပေါ့။ပြီးတော့သူကအစီဝေးမတခင်ကလေးအပြင်ဆင် print ထုတ်ထားတဲ့အနေထားနဲ့သတင်းစာရှင်းပွဲလုပ်မဲ့ရိုးစကာဂျင်းကိုဆော်ခဲ့ပါတယ်
။သမတ်ဆမ်ကတော့သူ့အနေနဲ့အထူးစုံစမ်းရေးမှူးရော့ဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးခဲ့ကြောင်းနဲ့မူလာရဲ့အစီအခံစာကသူ့အဘာအမှားမှမလုပ်ဘူးဆိုပြီးသူ့ကိုအပြစ်မရှိကြောင်းဆိုထားတယ်လို့ပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတစ်ခုလုံးဟာသူ့ကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့လောက်ရက်ဆိုးတဲ့အမည်ကိုတော့သမတ်ကဆက်လက်ဆုပ်ကိုင်ထားပါတယ်။တချိန်မှာပါအောက်လော့တော်ထော်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကကော်မတီအနေနဲ့တရားရေးဝန်ကြီးဌာနစီကနေအမျိုးအစား12မျိုးပါဝင်တဲ့အချက်အလက်တွေရယူဖို့သဘောတူညီမှုရထားပြီးလို့လည်းပြောပါတယ်။သမ္မတ Trump ကတော့သူနဲ့သူ့အဆိုအရအဖွဲ့ကလူတွေကိုပြစ်မှတ်ထားပြီးထို့တော်မှာကြားနာဖို့စင်ကော်စာတွေပေးပို့နေတဲ့အပေါ်ဆက်လက်တိုက်ပွဲဝင်သွားမယ်အကြောင်းကြုံးဝါနေတဲ့အပြင်ဒီမိုကရက်တစ်ဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာလည်းနေ့စဉ်ဝေဖန်တိုက်ခိုက်နေကြပါခင်ဗျာ။